ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနိုင်ငံတကာကအကူအညီတွေပေးချဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့အကြီးအကဲဖိလစ်ပိုဂရန်ဒေးကတင်းလာနေမှာပန်ကြားလိုက်ပါတယ်။ဒီဒုက္ခသည်တွေအတွက်ကုလသမဂ္ဂရန်မုံငွေဒေါ်လာတန်တထောင်ရအောင်ကြိုးစားမယ်အလှူရှင်နိုင်ငံများရဲ့အင်ကာနီအစီဝေးမတိုင်ခင်အခုလိုပန်ကြားလိုက်တာပါ။အခုအခါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနိုင်ငံတွင်းအခြေအနေတွေဆိုးလာနေတာကြောင့်နေဆက်ကြောဖြတ်ပြီးမြန်မာနိုင်ငံတည်းထွက်ပြေးချသူတွေများလာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာအရေးဂရုမစိုက်ဘဲဖြစ်သွားမယ့်အနေအထားချုပ်နေရတယ်လို့လဲမစ္စတာဂရန်ဒေးကပြောပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့သူတို့ကိုစီစစ်ပြီးမှပြန်လက်ခံမှာဖြစ်ကြောင်းပြောထားတာပါ။ဒါပေမဲ့အခုထိအကောင့်ထဲမဖော်နိုင်သေးပါဘူး။စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးစစ်တပ်နဲ့ရဲတွေရဲ့အကြမ်းဖက်မှုကြောင့်တည်ဆုံရတဲ့အရသာ800ဝန်းကျင်ရှိလာပြီဖြစ်တယ်လို့အိန္ဒိယထိုင်းနဲ့အိန္ဒိယဘက်ကိုထွက်ပြေးခိုလုံသူကလည်းထောင်ချီရှိလာနေတာပါအခုလိုအသက်ဘေးကြောင့်ထွက်ပြေးလာသူတွေကိုခိုလုံခွင့်ပေးကြဖို့လေကုလသမဂ္ဂဒုက္ခသည်များဆိုင်ရာအကြီးအကဲကပန်ကြားခဲ့ပါတယ်